သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြ Crunchy လူများကဩစတြေးလျရဲ့ကူးစက်ယောဂပြန်လည်ကောင်းမွန်လာခြင်းအတွက်အသက်ပညာရွှေပြောင်းအလုပ်သမားများကိုဖယ်ထုတ်ထားခြင်းကဩစတြေးလျကိုထိခိုက်နိုင်တယ်လို့ဆိုပါတယ်။စီးပွားရေးအတွက်ကောင်းတော်လဲလူအားကတိုးတက်မှုအတွက်မဟုတ်ဘူးလို့ဆိုပါတယ်။ Reserve Bank of Australia အုပ်ချုပ်ရေးမှူး Philip Lowe ရဲ့ရွှေပြောင်းမှုနဲ့ပတ်သက်သောခန့်မှန်းချက်ဖြစ်ပါတယ်။ဩစတြေးလျရဲ့လူဦးရေအများဆုံးရွှေ့ပြောင်းမှုသည်စီးပွားရေးကိုအထောက်အကူပြုနိုင်တော်လဲတချို့ကိစ္စရပ်များတွင်စီးပွားရေးလုပ်ငန်းများဒေသခံအလုပ်သမားများကိုလေ့ကျင့်ပေးရန်မလုံးမရှိဘဲဖြစ်နေမယ်လို့ဆိုပါတယ်။သို့သောဩစတြေးလျစီးပွားဖွံ့ဖြိုးတိုးတက်မှုကော်မတီကရွှေ့ပြောင်းအလုပ်သမားများနဲ့ပတ်သက်တဲ့အချက်အလက်များကိုခွဲခြားစိတ်ဖြာခြင်းကတခြားအရာဆိုတာကိုသက်သေပြနေတယ်လို့ဆိုပါတယ်။Jimmy Doshi ရဲ့ Solar Swine သုံးလုပ်ငန်းသည်အလုပ်သမားများရရန်ခက်ခဲပြီးရုန်းကန်နေရပါတယ်။ပြီးခဲ့တဲ့နှစ် Victoria ပြည်နယ်လော့ကဒေါင်းလုပ်ခံရပြီးနောက်စီးပွားရေးလုပ်ငန်းပြတ်စည်းဖို့နှိကလာပြီးနောက်ပိုင်းမှာပြန်ကောင်းလာပြီးဖြစ်တော်လဲဝယ်လိုအားကိုသူတို့မလိုက်နိုင်ဘူးလို့ဆိုပါတယ်။
Suddenly in COVID where the power requirement has surged like never before.And people have realized that solar is almost a necessity for a home, like you have a Wi-Fi or a car in a home. And this is one of the most required product at this point of time. But again, there's only little bit of things that we could do to take care of this.
ယုတ်တည်းဆိုရင် COVID ကာလအတွင်းလိုအပ်ချက်တွေတခါမှမကြုံစဘူးအောင်မြင့်တက်ခဲ့ပြီး solar နေအောင်ကြီးစွမ်းရင်သုံးတာကအိမ်တလုံးအတွက်လျှက်စစ်တာအားအင်းရှိ Wi-Fi သို့မဟုတ်ကားတစင်းကဲ့သို့မရှိမဖြစ်လိုအပ်တယ်ဆိုတာကိုလူအများကသဘောပေါက်လာပါတယ်ဒီအချိန်မှာအလိုအပ်ဆုံးသောထုတ်ကုန်များထဲမှတစ်ခုဖြစ်လာပါတယ်ဒါပေမဲ့ဤလိုအပ်ချက်ကိုဂရုစိုက်ရန်ကျွန်ုပ်တို့လုပ်နိုင်သည့်အရာကအနည်းငယ်သာရှိပါတယ်အဓိကအားဖြင့်လူများရဲ့ကျွမ်းကျင်မှုနည်းပါးခြင်းကြောင့်ဒီလိုအပ်ချက်ကိုဖြည့်ဆည်းရန်ခက်ခဲလာပါတယ်ကျွမ်းကျင်လုပ်သားရှားပါးမှုသည်ဖက်ဒရယ်အစိုးရအနေဖြင့်ကောင်းစွာသတိပြုမိတဲ့အရာဖြစ်ပါれ Reserve Bank အုပ်ချုပ်ရေးမှူး Philip Lowe ကပြောကြားတွင်သူသည်စီးပွားကူးစက်တဲ့ကဏ္ဍနဲ့အစိုးရနှစ်ခုလုံးကြားမှာကြားသိရတာတွေကိုပြန်ပြောတာလို့ဆိုပါれ
I know from many of my meetings with businesses that they're struggling to find the workers that they want and
ကျွန်ုပ်တို့ဟာစီးပွားရေးလုပ်ငန်းများနဲ့တွဲဆုံဆွေးနွေးမှုများစွာမှသူတို့ရဲ့လိုချင်သောအလုပ်သမားများကိုရှာဖွေရန်ရုန်းကန်နေတာကိုကျွန်ုပ်တို့သိပါတယ်။အစိုးရဝန်ကြီးများကဤပြဿနာနဲ့ပတ်သက်လို့လည်းပြောဆိုခဲ့ကြပြီး၎င်းတို့ရဲ့အာရုံစိုက်တဲ့ဦးစားပေးကဏ္ဍတစ်ခုဖြစ်တယ်လို့ဆိုပါတယ်။သို့သောသူရဲ့မှတ်ချက်များသည်လောက်ခတိုးမြင့်မှုသည်နယ်နိမိတ်များပိတ်ဆို့ထားသည်မှကျိုးရှိနိုင်တယ်လို့သူကအကြံပြုတဲ့အခါမှာလူတော်များများကိုမျက်လုံးပြူးစေခဲ့ပါ
တယ်။ less confident businesses lower output and ultimately
ဒီချက်များကြောင့်ကျွန်ုပ်တို့သည် PR ပေးမှုများမှလောက်ခများတိုးမြင့်ရန်ရရှိခြင်းကိုတည်ဆောက်နိုင်ပြီး၎င်းတို့သည်ကြံလုပ်ငန်းများသို့ပြန့်နှံ့သွားနိုင်ပါ रे ဒါကြောင့်နေနမိတ်တွေလုံးဝပိတ်ထားရင်တော့ကမ္ပဏီတွေကိုချဲ့ထွင်းပြီးယင်းဤမြုံနံဖို့လိုအပ်တဲ့အလုပ်သမားတွေကိုတိုင်းပြည်ထဲကိုမခေါ်နိုင်ဘူးဆိုရင်လောက်ခတွေပိုတိုးလာမှာဖြစ်ပါ रे တချို့လူတွေကဒါကောင်းတယ်လို့ထင်ကောင်းထင်ပါလိမ့်မယ်။တခြားတစ်ဖက်မှာလည်းကျွန်ုပ်တို့သည်ယင်းဤမြုံနံမှုယုံနေလာခြင်းယုံကြည်မှုကင်းမဲ့သောစီးပွားရေးလုပ်ငန်းများကွန်ထရုံးမှုနိုင်ခြင်းနှင့်နောက်ဆုံးတွင်အရင်းနှီးနိုင်ကြခြင်းနှင့်ပြောင်းလဲမှုနေသောစီးပွားရေးမျိုးကိုတွေ့ရပါလိမ့်မယ်။ဒ ဟာတကယ်ကိုပထမဦးဆုံးအစီအစဉ်ဖြစ်ပါတယ်။နောက်လာမယ့်6လဒါမှမဟုတ်ဒီထက်ပိုပြီးကြားတဲ့အချိန်မှာတဖြည်းဖြည်းနဲ့နီလန်းတစ်ခုကိုရှာတွေ့ပါလိမ့်မယ်။တိုင်းပြည်ထဲကိုဝင်ရောက်ဖို့လိုအပ်တဲ့လုပ်သားတွေကိုနှိမ့်ချထားစေချင်ပါတယ်။နှစ်ဖွဲ့စလုံးရဲ့ထောက်ခံမှုကိုရရှိသောဘဲမလိုက်မှုဆိုင်ရာအကြံဉာဏ်ပေးအဖွဲ့ Australian စီးပွားရေးဖွံ့ဖြိုးတိုးတက်မှုကော်မတီကမူဒါကိုသဘောမတူပါဘူး။ Jared Bell က Migration ကအလုပ်သမားများနဲ့လောက်ခလာစာရှော့ချရန်ဦးတည်တဲ့တို့အကြံပြုခြင်းဟာမှားတယ်လို့ဆိုပါတယ်
။ Well, there's no truth to the notion thatmigrants negatively impact wages in Australia. In fact, the evidence that we have seen, the rigorous economic modelling that has been done by CEDA...
...Sri Piang Lo Thamma Mya Di, Australia Dwayne, Lo Kha La Sa Mya Po, Sojo Tayyok De Hu Do, Ayu Sa Ma, Long Wa Mamang Ka Ma Bu. CEDA Ne, Australia, Amyota Tek Do Ke Do Do, Tacha Institution Mya Ma, Pi Lo Do, Ticha Khai Ma Re, Sibuai Model Ga, Ma Cha De Mi Ga,ပြောင်းရွှေ့လာတဲ့လုပ်သားများကြောင့်ဒေသခံလုပ်သားများအတွက်ရလတ်များအပေါ်အပြစ်သဘောဆောင်သောအကျိုးသက်ရောက်မှုမရှိကြောင်းကိုဖော်ပြထားပါတယ်။ရွှေပြောင်းအလုပ်သမားများကိုယောဂကူးဆက်မှုမှနလန်ပြန်ထူနိုင်ခြင်းကိုအဓိကပံ့ပိုးသူများအဖြစ်သတ်မှတ်သင့်တယ်လို့ဆိုပါတယ်။ကိန်းကနများအရသက်ကြီးရွယ်ကိုရွှေပြောင်းလုပ်သားတဦးချင်းစီသည်သူတို့ရဲ့ဘဝတစ်လျှောက်လုံးတွင်စားသုံးမှုတစ်ခုတည်းဖြင့်ဩစတြေးလျ GDP ကိုဒေါ်လာ 4.2 သန်းထဲဝင်ပြီးအခွန်ငွေဒေါ်လာ6သိန်းကိုထပ်တိုးမြင့်စေပါတယ်။တကယ်လို့ဩစတြေးလျကသူတို့ကိုအထောက်ပံ့မပေးခြင်းရင်ကျွမ်းကျင်လုပ်သားတွေဟာတခြားနိုင်ငံကိုစပြီးရှာနိုင်ပါတယ်။မစ္စတာဘောက၎င်းသည်စီးပွားရေးအတွက်ကြီးမားသောထိုးနှက်ချက်တစ်ခုဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ Clearly this is notsomething that is going to solve the wages puzzle and it will have a lot of negative economic impacts. I think where we need to be going is having a very strategic discussion about the composition and shape of our migration program post-COVID and how we reopen borders and, you know, make sure...
ရှင်းနေတာကဒါကလောက်ခရဲ့ပဟေဒီကိုဖြည့်ရှင်းပေးတော့အရာမဟုတ်ပါဘူး။စီးပွားရေးဆိုးကျိုးတွေအများကြီးရှိပါလိမ့်မယ်။ကိုဗစ်လွန်ကာလရဲ့ရွှေပြောင်းမှုအစီအစဉ်ရဲ့ဖွဲ့စည်းပုံနဲ့ပုံတရားနဲ့ပတ်သက်၍မဟာဗျူဟာချကျဆွေးနွေးမှုသည်ကျွန်ုပ်တို့အတွက်သွားရနေရာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။ပြီးတော့နယ်နိမိတ်ကိုဘလို့ပြန်ဖွင့်ပြီးဩစတြေးလျကိုမကြသေးမီဆယ်စုနှစ်များစွာကောင်းကောင်းထိန်းထားနိုင်ပေးခဲ့တဲ့ရွှေပြောင်းနေထိုင်မှုရဲ့အကျိုးကျေးဇူးများကိုပြန်လည်ရယူနိုင်အောင်တည်ကြအောင်လှုပ်ထားမှာဖြစ်ပါတယ်။သောရရှင်များခင်ဗျာတွမ်ဗူကိုဗစ်နဲ့ဆိုဖီယာပက်ထရိုဗစ်တို့ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ